စံပြင်းနယ်မြောက်ပိုင်းနှောင်ချုံမြို့နယ်မှာလေသမားရေးလှုပ်ရှားသူဦးထေအောင်ရဲနဲ့ခံရပြီးတည်ဆုံသွားတဲ့အမှုကိုဘယ်မလိုက်ပွင့်လင်းမြင်သာမှုရှိစွာစုံစမ်းဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ချုပ် FIDH ကတောင်းဆိုထားပါတယ်။ဒါမျိုးပြဿနာတွေထပ်မဖြစ်အောင်လည်းမြန်မာနိုင်ငံရဲ့လေယာဉ်မြေဆိုင်ရာဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့လည်းထောက်ပြထားပါတယ်။ဦးထေအောင်တည်ဆုံတဲ့အမှုအတွက်လူတချို့ကိုဖမ်းဆီးထားပေမဲ့အမှုနဲ့ပတ်သက်လို့ပွင့်လင်းမှုမရှိဘူးလို့လေသမားရေးလှုပ်ရှားသူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးလို့ထိုင်းခြေဆိုင် VOA မြန်မာပိုင်းတင်ဆက်နောက်မအေးအေးမှာကတင်ပြပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်အတွင်းကကုန်းကြီးအုပ်စုအင်းဝိုင်းပါဟဲကြီးရွာကလေယာဉ်မြေအငင်းပွားမှုတွေအတွင်းကူညီဖြည့်ရှင်းပေးတဲ့လယ်သမားရေးလှုပ်ရှားသူဦးတရောင်ဟာနိုဝင်ဘာလ10ရက်နေ့ကကြီးရွာအာဏာပိုင်တွေနဲ့တွေ့ဆုံဖို့သွားလူတစုကဝိုင်းရိုက်တာခံရပြီးတည်ဆုံသွားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဗမလိုက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်ဖို့နဲ့ကျူးလွန်ခဲ့သူတွေကိုအရေးယူဖို့အတွက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ချုပ် FIDH ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ဦးထေအောင်တည်ဆုံခဲ့ရတဲ့အမှုနဲ့ပတ်သက်လို့ရိုက်နှက်မှုမှာပါဝင်တဲ့လူ၃ဦးကိုတော့ဖမ်းဆီးထားတယ်ဆိုပြီးမိသားစုနဲ့အတူဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ပြည်တော်စုတိုင်းရင်းသားလယ်သမားများတမကရဲ့ဥက္ကဋ္ဌနှုတ်အုံးလာကအခုလိုပြောပါတယ
်။ရိုက်တဲ့လူက၃ယောက်ဖမ်းရတယ်မှာအခုလည်းပြည်တော်၃ယောက်ဖမ်းနေတယ်ဒီမှာသိရတယ်လို့ကလည်း။ဟုတ်တယ်၃ယောက်ကအိုက်ချော်ရဲ့ကိုစင်လာရဲ့နောက်အဲ့တော့တော့ဒီတော့ဖမ်းတယ်။အစ်မတို့ဒီဘက်ပိုင်းကြတော့လေမတမကပိုင်းကြတော့အမကျမတို့ကအဲဒီလုပ်ငန်းတွေပဲရေလုပ်ငန်းစီကျမတို့ကတောင်းကြည့်ရတော့မှလေလည်းလည်းသူတို့ဒီမှုတွေကလည်းအမှုကြီးကြီးတဲ့ခါကျတော့သူတို့လုံးတဲ့ဆောင်ရှင်ကျမတို့ကဝင်ရှင်းလို့မရတဲ့ခါကျစီအောင်မှာပေါ့လေ
။ဒီမှုနဲ့ပတ်သက်လို့ရဲအနာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြန်မာနိုင်ငံရဲ့လေယာဉ်မြေဥပဒေကိုမပြင်ဆင်သေးသေး၍အခုလိုပြဿနာမျိုးတွေဆက်ဖြစ်နေလိမ့်အောင်မယ်ဆိုပြီး FIDH ရဲ့အစီရင်ခံစာတစ်ခုထဲမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာလေသမားအခွင့်အရေးလူ့အခွင့်အရေးလှုပ်ရှားသူတွေကလည်း2012ခုနှစ်လေယာဉ်မြေဥပဒေရဲ့အားနည်းချက်ကိုမပြင်ဆင်နိုင်သေးတဲ့အတွက်လေသမားတွေညှဉ်းနှံနေရတယ်ဆိုပြီးပြောကြပါတယ်။ပြည်သူ့တိုင်းရင်းသားလေသမားများတမကရဲ့အတွေ့အမှုဦးစော်ရန်ကလည်းအဲ့ဒီဥပဒေတွေကအားနည်းချက်တွေကိုထောက်ပြပါတယ
်။2012ခုနှစ်လေယာဉ်မြေဥပဒေဆိုရှင်လေစီလို့ခေါ်တဲ့အဖြစ်လားတဲ့လုံးမှာနိုင်ငံတော်အထီးဝင်နော်လေသမားကိုယ်စားလှယ်တယောက်မှမပါတဲ့အတွက်အခုတကယ်တမ်းဒီလေယာဉ်မြေပြဿနာတွေဖြစ်တဲ့အခါမြေပြဿနာတွေဖြစ်တဲ့အခါစီမံခန့်ခွဲတဲ့အခါကျတော့အစိုးရနဲ့အဲနောက်တစ်ခါကျွန်တော်တို့ဒီမြေစင်းရင်းတွေအဲအဲ့လိုပုံကိုယ်တွေအုပ်ချုပ်ရေးပိုင်းနေရာကြီးစီမံခန့်ခွဲတဲ့အတွက်ပေါ့နော်တရားမျှတမှုမရှိဘူးမရှိတဲ့အတွက်အခုလိုပြဿနာတွေဖြစ်လာတာခင်ဗျာ
လေစီဆိုတာကတော့လေယာဉ်မြေစီမံခန့်ခွဲမှုအဖွဲ့ကိုခေါ်တာပါမြန်မာနိုင်ငံမှာအစိုးရတက်လာပြီးတဲ့နောက်မှာ2012ခုနှစ်တုန်းကပြဋ္ဌာန်းထားတဲ့လေယာဉ်မြေဥပဒေကိုကျော်လွန်ပြီးပြဿနာတွေကိုဖြေရှင်းနိုင်မဲ့သမရသည့်ရဲ့ကြေညာချက်တွေထွက်ခဲ့ပြီးမဲ့ရန်ကုန်တိုင်းအစိုးရကလက်ရှိလှုပ်ဆောင်နေတဲ့စီမံချက်တွေကတော့သမရသည့်ရဲ့ကြေညာချက်နဲ့ကွာဟချက်တွေဖြစ်နေတယ်လို့လည်းဦးစော်ရန်ကဆိုပါတယ်
ရန်ကုန်တိုင်းမှာရှိတဲ့ငကိုသိမ့်မိသားခါကကျွန်တော်တို့လေသမားတွေကတိန်းတာရှိတယ်နောက်တစ်ခါတခြားပြည်သူတွေကတိန်းတာရှိတယ်အဲ့ဒါတွေကိုစုံစမ်းစစ်ဆေးတဲ့အခါမှာအမှုပေါင်း3,000လောက်ရှိတာပေါ့နော်အဲ့ဒါမှာ400လောက်ပဲဖြစ်ပြီးတော့တေကမှပြန်မပေးနိုင်ဘူးမပေးနိုင်တဲ့အပြင်ဒီမြေတွေကိုနိုင်ငံတော်ကစီမံခန့်ခွဲခွင့်ရှိတယ်ဆိုပြီးတော့သိမ့်ပြီးတော့တခြားစီမံကိန်းတွေဆက်လုပ်ဖို့လုပ်တာတွေတွေ့ရတယ်ပေါ့အဲ့ဒါကတော့တော်တော်ကြီးကိုပဲပြဿနာတွေတက်လာမဲ့ဟာပဲခင်ဗျတခြားကုမ္ပဏီတွေပြန်လဲတာရှိတယ်ကုမ္ပဏီတစ်ကိုချပေးတာရှိတယ်အခုနိုင်ငံတော်တမားရဲ့16 တွေနဲ့မညီဘူး16 မှာဆိုရင်တက်နာဖြစ်တဲ့လေတွေကိုဆက်မသိမ်းမနဲ့ဖြည့်ရှင်းနေတဲ့ကာလမှာလုံးဝရပ်ဆိုင်းထားရမယ်ဆိုတော့အပိုက်လေးမှာပါပါတယ်ကြာ16 မှာအဲ့တိုင်းလည်းမလိုက်နာနိုင်တဲ့အတွက်ပြဿနာတွေကတော်တော်များများဖြစ်နေတယ်က
မြန်မာနိုင်ငံမှာညီယာသိန်းစီရဲ့ကိစ္စတွေနဲ့ပတ်သက်လို့ညစ်နာတဲ့တောင်သူတွေကိုပြန်လည်ပေးအပ်နိုင်တာမျိုးတွေကအခုတည်းကအားနည်းနေသေးဖြစ်ပါတယ်အမျိုးသားလွှတ်တော်တောင်သူလယ်သမားရေးရာကော်မတီဥက္ကဋ္ဌကတော့ခေတ်စနစ်နဲ့ညီတဲ့မြေသိမ်းဥပဒေကိုပြင်ဆင်မယ်လို့ပြီးခဲ့တဲ့ရက်ကပဲလွှတ်တော်စည်းဝေးပွဲမှာပြောကြားခဲ့ပါတယ်ရှင်